ိုင်းနိုင်ငံမှာဖေဖော်ဝါရီလကျရင်ကျင်းပမဲ့အထွေထွေရွေးကောက်ပွဲကိုသဘေးမှောက်မယ်လို့အဓိကအတိုက်ခံပါတီဖြစ်တဲ့ဒီမိုကရက်တစ်ပါတီကနေကြေညာလိုက်ပါတယ်။ပါတီရဲ့ခေါင်းဆောင်ဝန်ကြီးချုပ်ဟောင်းဖြစ်တဲ့အဘီစစ်ဝီချာရှိဝတ်ကပါတီထိတ်တန်းခေါင်းဆောင်လေးနဲ့အစည်းအဝေးပြုလုပ်ပြီးတဲ့နောက်စနေနေ့မှာအခုလိုကြေညာလိုက်တာဖြစ်ပါတယ်။နိုင်ငံရေးပြည်ပြင်ပြောင်းလဲမှုတွေကိုအကောင့်ထဲပေါ်လှုပ်ဆောင်ရေးတေချာစေဖို့ကြိုးပမ်းတဲ့အနေနဲ့အခုလိုဆုံးဖြတ်ချက်ချလိုက်တာဖြစ်တယ်လို့အဘီစစ်ကပြောပါတယ်။ဖေဖော်ဝါရီလ2ရက်နေ့ရွေးကောက်ပွဲတွေမတိုင်ခင်ဝန်ကြီးချုပ်ရင်းလက်ချင်နာဘတ်နှုတ်ထွက်ပြီးတော့ရွေးကောက်တင်မြှောက်ထားတာမဟုတ်တဲ့ပြည်သူ့ကောင်စီကိုအာဏာလွှဲပြောင်းပေးဖို့အတွက်ဆန္ဒပြသူတွေကတောင်းဆိုနေကြတာပါ။နိုင်ငံရေးအခြေအနေတင်းမာတာကိုရော့သွားစေဖို့အတွက်ဝန်ကြီးချုပ်ရင်းလက်ကဒီဇင်ဘာလ9ရက်နေ့မှာလွှတ်တော်ကိုဖျက်သိမ်းပေးခဲ့ပြီးတော့ရွေးကောက်ပွဲအသစ်ကျင်းပပေးဖို့ကြေညာခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းသူ့ကိုစန့်ကျင်ကန့်ကွက်နေသူတွေကတော့အားကောင်းနေစေဖြစ်ပြီးတနင်္ဂနွေနေ့မှာလူလူဆန္ဒပြပွဲကြီးတစ်ခုပြုလုပ်ဖို့ရှိပါတယ်ခင်ဗျာ။